နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကချင်းစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့နဲ့ကချင်းတိုင်းသားတွေနဲ့ယုံကြည်မှုတိဆောက်ဖို့အတွက်ဒီကနေ့မတ်လ၂၈ရက်နေ့မှာကချင်းပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိလာမှာဖြစ်ပါတယ်။ကချင်းပြည်နယ်အတွင်းဒုက္ခသည်တွေကိုနိုင်ငံတော်အစိုးရကအခုချိန်ထိကူညီပံ့ပိုးတာမရှိသေးတဲ့အတွက်ကူညီတင်ကြောင်းကချင်းရေးဆောင်
ပေမဲ့လည်းလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆွတ်ခွာထွက်ပြေးနေကြတဲ့အပြင်အများအပြားလည်းဒုက္ခရောက်နေကြတာကြောင့်နိုင်ငံတော်အစိုးရအနေနဲ့ဒီလူတွေကိုအကူအညီပေးတဲ့လို့အမေရိကန်အခြေစိုက်ကချင်တိုင်းရင်းသားများအရေးကူညီဆောင်ရွက်ပေးနေတဲ့ကချင် Alliance ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်းကပြောပါတယ်
ဒုက္ခတွေတွေကိုပံ့ပိုးမှုကအဓိကတော့နိုင်ငံခြားကပဲလုပ်နေတာပါမြန်မာနိုင်ငံအစိုးရအနေပြီးတော့အခုညရာဆိုတာအင်မတန်နှဲပါပါတယ်နောက်ကချင်ပြည်နယ်ကနေထုတ်တယ်အဒီတန်ရစားစားတွေကမနှဲပါဘူးဒီကနေပြီးတော့ကျွန်တော်ကချင်တန်ရင်သားဒီကချင်ပြည်နယ်သူပြည်နယ်သားတွေတကယ်အကျိုးပြုတဲ့ဒီလိုဒုက္ခရောက်တဲ့အချိန်မှာအဲ့အခွန်ငွေတွေဘလောက်ကြီးရောက်နေလဲဆိုတော့ကျွန်တော်မကြားရဘူးအဲ့လောက်ကြီးရောက်တာကျွန်တော်မကြားရဘူးအဲ့လိုဆိုတော့ဒီဒုက္ခတွေကိုတကယ်ကိုနိုင်ငံသားချင်းချင်းစာနာမှုတရားနဲ့အခုညီတင်ပါတယ်ဆိုတော့ကျွန်တော်ကအဲ့ယုံကြည်ရဲ့
အရင်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေတုန်းကပေးခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ကတိကိုလည်းအခုအချိန်မှာအနယ်ဒီအစိုးရအနေနဲ့အကောင့်ထယ်ဖော်ဖို့အချိန်တန်နေပြီလို့လည်းကွန်ဆန်းကပြောပါတယ
်။နောက်တစ်ခုကတော့ဒီကျွန်တော်တိုင်းရင်းသားတွေအဓိကတို့အားအနေအရတော့တော်အောင်သားစုကြည်ပြောတဲ့အတိုင်းပဲဒီ rule of law ဆိုတာတရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတာဒီကျွန်တော်တိုင်းပြည်ပြည်သားဒီဒီဒါတွေပဲစိုးမိုးတာမဟုတ်တမတော်သားတွေပါစိုးမိုးတဲ့ဒီတရားဥပဒေစိုးမိုးမှုရှိတင်ပါတယ်ကျွန်တော်တိုင်းတူပြည်သားတွေပြစ်ခတ်တဲ့ဒီအမှုတွေအများကြီးရှိတာပေါ့နော်တရားတွေကိုထိရောက်မှုအရေးယူရမယ်အချိန်ရောက်နေပါပြီဆိုတော့ကျွန်တော်ကယူဆပါတယ်အခုဒီလာတဲ့အချိန်မှာတရားတွေသူတို့ကမ်ပိန်းမှာပေါ့နော်ရွေးကောက်ပွဲမှာကတိပေးထားတဲ့ဟာတွေကိုပေါ်ဆောင်ဖို့အချိန်ရောက်ပါပြီဆိုတော့ကျွန်တော်က
ဒုက္ခတဲ့စခန်းနေတဲ့ကဘယ်စခန်းပဲဖြစ်ဖြစ်သွားတယ်ဆိုတာကောင်းပေမဲ့လေဝေးလံခေါင်ဖျားတဲ့လူသူအယောက်ပေါက်နေတဲ့စခန်းတွေကိုသွားနိုင်ရင်တော့ပိုကောင်းမယ်လို့ကွန်ဆန်ကအကြံပြုပါတယ်
။နည်းနည်းပိုဝေးလံတဲ့နှစ်ဖက်စလုံးပေါ့နော်ဒီကျွန်တော်တို့ရဲ့ဒီခရံဖျားစခိုးကြောင်းတွေမှာရှိနေတဲ့ဒုက္ခတဲ့စခန်းတွေဟိုဝိုင်းမော်တို့ပဲရောသွားတင်ပါတယ်လူကျူတွေနဲ့တတော်ဝေးကွာတဲ့နေရာတွေကတော့တတ်နိုင်တော့တွိုင်းကတော့အကောင်းဆုံးပဲပေါ့ကျွန်တော်တို့ဒေါ်ခင်ဂျီဖောင်ဒေးရှင်းတွေကတော့အရင်ကတော့တွားတဲ့ဟာတွေကကျွန်တော်ကြားသိရပါတယ်ဒါပေမဲ့အထူးရနေပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်အဲ့မျိုးတွားတာတော့ကျွန်တော်မကြားဘူးပေါ့နော
်ဒေါ်ဆန်းစုကြည်ဟာဒီကနေ့မတ်လ28ရက်နေ့မှာမြကြီးနားမြို့မှာရှိတဲ့ဘာသာရေးခေါင်းဆောင်များကချင်လူမှုအဖွဲ့အစည်းများနဲ့တွေ့ဆုံမှုရှိကြောင်းအမည်မဖော်လိုတဲ့မြကြီးနားမြို့ NLD ပါတီဝင်တဦးကိုကိုးကားပြီးမြစည်းမသတင်းမှာဖော်ပြထားပါတယ်အခုလိုတွေ့ဆုံတာဟာကချင်တိုင်းရင်းသားတွေနဲ့ယုံကြည်မှုတိဆောက်တဲ့အနေနဲ့တွေ့ဆုံခြင်းဖြစ်တယ်လို့ယူဆကြောင်းကချင်ဘာသာရေးခေါင်းဆောင်တွေဘက်ကလည်းတုံ့တက်ကြပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ဟာမြကြီးနားမြို့မှာရှိတဲ့ပြည်သူ့စေယုံကြီးကိုလည်းတွားရောက်လေ့လာမယ်လို့ဆိုပါတယ်။အရင်ဒေါ်ဆန်းစုကြည်ကချင်ပြည်နယ်ကိုတွားရောက်တဲ့ခီးစဉ်မှာလည်းဒေသခံကချင်တိုင်းရင်းသားတွေကတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြသလိုအမျိုးသားပြန်လည်တင်းမြရေးကိုအကောင့်ထယ်ဖော်ပေးနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးခဲ့ကြတဲ့အကြောင်းကွန်ဆန်းကဆက်ပြောပါတယ
်။ကျွန်တော်တို့ကဒေါ်အောင်ဆန်းစုကြည်ကိုတုံခဲတဲ့ကာလတွေမှာတောင်းတောင်းထက်ထကြိုဆိုမှုတွေရှိခဲ့ပါတယ်ဒီမနောကွဲမှာကြိုဆိုမှုတွေရှိတယ်။ဒီလိုကြိုဆိုတယ်ကျွန်တော်တို့တွေအရင်ကယုံကြည်မှုနဲ့မဲပေးခဲ့တယ်ဗျ။အန်တီရဲ့ချားကနေမဲပေးခဲ့တာပါ။ဒီလို no sick ဖို့အတွက်တတ်မတော်နဲ့သင်ပြဖို့အတွက်ကျွန်တော်တို့မဲပေးခဲ့တာမဟုတ်ဘူးချင်းပြည်သူလူထုတွေကျွန်တော်တိုင်းရင်းသားတွေအဓိကပါနော်။ယုံကြည်မှုတစ်ခုကြောင့်ယုံကြည်မှုဆိုတာပြန်လည်တင်ပြန်ရေးဒီနိုင်ငံတော်ဒီလိုငင်းချမ်းလာဖို့အတွက်ယုံကြည်မှုနဲ့ရဲရဲဝံ့ဝံ့ရမမမမတိုင်းတူပြည်သားတွေအတွက်ကျွန်တော်တိုင်းရင်းသားတွေအတွက်ဖက်ဒရယ်ပြည်ထောင်စုထော်ဆောင်ရေးမှာမမရဲရဲရဲဒီလိုရည်တည်ဖို့အတွက်ကျွန်တော်ကဒီမဲပေးခဲ့တာပါအဲ့လိုဆိုတော့ဒီအခြေအနေမှာဒေါ်အောင်ဆန်းစုကြည်ကနေပြီးတော့ဆက်လက်ပြီးမှဥပမာမနေ့ကတမ်တော်နဲ့ခန္ဓာမတော်တာဘာလို့ကတော့တိတိမျိုးပေါ့နော်ဒါပေမဲ့ကျွန်တော်ကဒီလိုရဲရဲတန့်တန့်တမ်တော်ရောရဲရဲတန့်တန့်ဆက်ဆံဖို့အတွက်ကျွန်တော်ကလူလာတာပါ
ကြားပြရုပ်ောက်ပွဲကျင်းပဖို့ရပိုင်းတာလိုတော့တဲ့အချိန်မှာဒေါ်ဆန်းစုကြည်အနေနဲ့အခုလိုကချင်ပြည်နယ်ကိုတွားရောက်တာလည်းဖြစ်ပါတယ်ကချင်ပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပြင်ပြည်တွင်းကဒေါ်ခင်ကြည်ဖောင်ဒေးရှင်းအပါအဝင်တခြားစေတနာရှင်လူမှုအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေတာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းပေါင်း9ခုရှိနေပြီးဒုက္ခသည်အရေအတွက်ကတော့3,200ဝန်းကျင်မှရှိတယ်လို့သိရပါပါတယ်ခင်ဗျာ